Yakai Dinem Yabanga, Nidigate Ogolaga, Inichi Bingladish Nangangu, Tapi Gajari, Rohingya Duka, the Kuna Danger on it, Tani Bianpo Nai, Nanangan Jasi, Tabi Tit, Duka, the Shitango, Patama Ado Bianpo Nai, JWG called Nanangan Buddha Lunga, Pet Sunibuku, Bingladish Nangan, Dakam Yuma, Digini, Ingani Ma, Jimba Mava, Dilo Jimba Naibu Dwele, Dioga, Diga, Jawin, Sawyer Keratibari, a Jansungu, Dolala Danga, Dinjamava.
မြန်မာနိုင်ငံကြီးဌာနအမြဲတမ်းအတွင်းဝင်ဦးမြင့်သူနှင့်ဘင်္ဂလားဒေ့ရှ်နိုင်ငံကြီးဌာနအမြဲတမ်းအတွင်းဝင် တဖက်နိုင်ငံကိုထွက်ပြေးခဲ့ကြတဲ့ရိုဟင်ဂျာဒုက္ခသည်9သိန်းကျော်နဲ့မြို့သူမြို့သားဖြစ်ကြောင်းတက်သည့်အထောက်အထားတွေစီစစ်ထားပြီးသားရိုဟင်ဂျာရှစ်ထောင်ပထမအတုကိုအမြန်ဆုံးဌာနေပြန်ပို့နိုင်ရေးအတွက်အသေးစိတ်အချက်လက်တွေကိုဆွေးနွေးဖို့ရှိပါတယ်။နိုင်ငံပူးတွဲလုပ်ငန်းအဖွဲ့စီဝေဝဲကျင်းပဖို့အစီအစဉ်နဲ့ပတ်သက်လို့အောက်တိုဘာ20ရက်ကကုလသမဂ္ဂထွေညီလာခံကြီးရဲ့တတိယကော်မတ သက်ပြန်လည်ရင်ကြားစီလုံခြုံရေးနဲ့တရားဥပဒေစိုးမိုးရေးမှာအဓိကဖြစ်ပြီးမြန်မာအစိုးရအနေနဲ့ပြည်ပခန့်ကြောင့်ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးခဲ့ကြတဲ့ဒုက္ခသည်တွေနေရာရင်းကိုလုံခြုံစိတ်ချစွာပြန်နိုင်ရေးကိုဦးစားပေးလှုပ်ဆောင်နေတယ်လို့ပြောခဲ့ပါတယ်။ JWG ခေါ်နှစ်နိုင်ငံပူးတွဲလုပ်ငန်းအဖွဲ့စီဝေဝဲကျင်းပမှုနဲ့ပတ်သက်လို့လည်းတာမတ်ကြီးကအခုလိုအတည်ပြုခဲ့ပါတယ်
။ During the high level week in of the 73rd session of the UN General Assembly, an informal meeting was held among China, Myanmar and Bangladesh. The Secretary General was invited and present at the meeting.The meeting reached a 3-point consensus on result.
ခုနက3နှစ်မြောက်ကုလသမဂ္ဂထွေထွေညီလာခံတွင်တရုတ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်အကြားလူသဘောဆွေးနွေးခဲ့ပါတယ်။အတွင်းရေးမှူးကိုလည်းဖိတ်ကြားခဲ့ပြီးသူလည်းတက်ရောက်ခဲ့ပါတယ်။အဲ့ဒီအစည်းအဝေးပွဲမှာဒုက္ခသည်တွေကိုကောင်းမွန်စွာနဲ့အလင်းအမြန်လက်ခံနိုင်ရေးသဘောတူညီမှု3ချက်ရခဲ့ပါတယ်။အဲ့ဒီသဘောတူညီချက်တွေအရပူးတွဲလုပ်ငန်းအဖွဲ့ရဲ့တတိယအစည်းအဝေးကိုအောက်တိုဘာလ29ရက်နေ့ကနေ30ရက်နေ့အထိဒါကာမြို့မှာကျင်းပမှာဖြစ်ပြီးဒုက္ခသည်တွေကိုစောစောပြန်လက်ခံနိုင်ရေးအတွက်သေးစိတ်အချက်လက်တွေဆွေးနွေးမှာဖြစ်ပါတယ
်ဒီနိုင်ငံပူးတွဲလုပ်ငန်းအဖွဲ့စီဝေဝဲကျင်းပဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရအရာရှိတွေနဲ့ဇွန်လကတရုတ်ကကြားဝင်ဆွေးနွေးပေးခဲ့ပြီးစက်တင်ဘာလ29ရက်နေ့မှာတခါတရုတ်နိုင်ငံဂျာယီဝင်ကြီးဝန်ကြီးကနောက်ထပ်သုံးဖွင့်ဆိုင်စီဝေဝဲကိုမြို့ကကုလသမဂ္ဂဌာနချုပ်မှာကျင်းပခဲ့တဲ့83ချိန်မြောက်ထွေထွေညီလာခံကြီးအတွင်းထိုစီနိုင်ငံတော်အတိုင်ပင်ခံရုံးဝင်ကြီးဦးကျော်တင့်ဆွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဂျာယီဝင်ကြီးမောင်မွတ်အာလီအပြင်ကုလသမဂ္ဂအထူးမှုချုပ်အန်တိုနီယိုဂူတရက်စ်နဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ခရစ်စတင်းဘာဂနာတို့လည်းတက်ရောက်ခဲ့ကြပါတယ်။အဲဒီစီဝေဘက်ကိုတရုတ်ကဦးစီးပြီးရရှိခဲ့တဲ့အချက်၃ချက်ပါသဘောတူညီမှုနဲ့ပတ်သက်လို့အောက်တိုဘာ23ရက်ကကုလသမဂ္ဂထွေထွေညီလာခံကြီးရဲ့တတိယကွန်မတီရှင်းမောင်မှာတရုတ်အမြဲတမ်းကိုယ်စားလှယ်ကစကားပြန်ကတဆင့်အခုလိုပြောခဲ့ပါတယ
်။ First.Myanmar and Bangladesh agreed to properly resolve the issue of Rakhine State issue through friendly consultations. Second, Bangladesh indicated
that Myanmar and Bangladesh နိုင်ငံကြားရခိုင်ရေးကိုခင်မင်းကြီးနီးစွာတိုင်ပင်နှီးနှောဆွေးနွေးဖြေရှင်းဖို့ဒုတိယကဘင်္ဂလားဒေ့ရှ်ကသူ့နိုင်ငံကိုထွက်ပြေးခဲ့ကြတဲ့ဒုက္ခသည်ပထမအတုပ်ကိုပြန်ပို့ဖို့အဆင့်သင့်ရှိတယ်လို့ပြောခဲ့ပါတယ်။မြန်မာနိုင်ငံကလည်းပြန်ပို့ခံရမယ့်ဒုက္ခသည်တွေကိုလက်ခံဖို့အဆင့်သင့်ရှိတယ်လို့ပြန်ဖြေခဲ့ပါတယ်။တတိယကနှစ်နိုင်ငံကြားအပူတွဲလုပ်ငန်းအဖွဲ့စီဝေဝဲကိုအမြန်ဆုံးကျင်းပပြီးဒုက္ခသည်တွေပြန်လက်ခံရေးအတွက်လမ်းပြမြေပုံဆွေးနွေးရေးနဲ့အမြန်ဆုံးလက်ခံနိုင်ဖို့သဘောတူခဲ့ကြပါတယ်။ဒီသဘောတူညီမှုကိုမြန်မြန်ထက်ထက်အကောင့်ထဲပေါ်ကြိုးပမ်းနေတာကိုတွေ့ရတဲ့အတွက်လည်းတရုတ်နိုင်ငံအနေနဲ့အားရကျေနပ်မိပါတယ်လို့စကားပြန်ကတဆင့်ပြောသွားခဲ့တာဖြစ်ပါတယ်။တရုတ်နိုင်ငံအနေနဲ့ရခိုင်ပြည်နယ်မှာကြောက်ဖြူရည်နဲ့စီမံကိန်းနဲ့တဘာဝတန်ွေနဲ့ရေနံပိုက်လိုင်းတို့ကိုဖောက်လုထားတဲ့အတွက်ကြောင့်လေရခိုင်ပြည်နယ်တည်နေအေးဟာသူ့နိုင်ငံအတွက်ထူးကူးဆက်ရမယ့်ကိစ္စရဖြစ်တယ်လို့တန်တမာရက်ွက်တွေကသုံးသပ်တာတွေရှိပါတယ်။ဂနိစတိမဲ့ဂျေတူကြီးပူတွဲစီဝေပဲမကျင်းပါမီတနင်္ဂနွေနေ့ကတော့နှစ်နိုင်ငံတို့ရဲ့နိုင်ငံခြားရေးဝန်ကြီးဌာနတွေကစီမင်းအရာရှိတွေအနေနဲ့ဒုက္ခသည်တွေပြန်လည်ခံရေးကိစ္စရမူပေါင်းတွေကိုကြိုတင်ဆွေးနွေးခဲ့ကြတယ်လို့သိရပါတယ်။ ဒါအပြင်အောက်တိုဘာ29နဲ့30ရက်နေ့အထိစီဝေဝဲကျင်းပပြီး30တရက်နေ့မှာတော့နိုင်ငံတို့ရဲ့ JWG အဖွဲ့ဝင်တွေအနေနဲ့ Coxis စစရှိရိုဟင်ဂျာဒုက္ခသည်စခန်းတွေကိုတွားရောက်ကြည့်ရှုဖို့ရှိတယ်လို့လည်းသိရပါတယ်